ရခိုင်ပြည်နယ်မှာအကောင့်ထက်ဖော်မဲ့ကြောက်ဖြူထူစီပွားရေးစုံစီမံကိန်းကိုလက်ရှိအစိုးရတက်တန်းကုန်ကန်ဤမှာစီမံကိန်းစတင်ဖို့အားကျန်းလှုပ်ဆောင်တာမျိုးမဖြစ်သင့်ဘူးလို့ရခိုင်ရက်ဖက်လူမှုအသင်းအဖွဲ့တွေကပြောပါတယ်။ဒါ့အပြင်အစိုးရအနေနဲ့စီမံကိန်းအကောင့်ထက်ဖော်ရမှာပွင့်လင်းမြင်သာမှုမရှိဘူးလို့လည်းလူမှုရေးအသင်းအဖွဲ့တွေနဲ့ဒေသခံပြည်သူတွေကထောက်ပြနေကြတာပါ။သတင်းပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုရဲကောင်ကပြောပြပါမယ်ရှင်။
မြန်မာနိုင်ငံမှာတည်ဆောက်နေတဲ့အထူးစီးပွားရေးဆောင်စီမံကိန်း၃ခုထဲမှာတရုတ်နိုင်ငံရင်းနှီးမြှုပ်နှံမှုအများဆုံးပါဝင်ပြီးအကောင့်ထည့်ဖော်မဲ့ကြောက်ဖြူအထူးစီးပွားရေးဆောင်ကိုတည်ဆောက်ရမှာဒေသခံတွေအရက်ဖတ်လူဖွဲ့စည်းတွေကိုပို့မွင့်လင်းလင်းအသိပေးချပြတာမရှိတဲ့အကြောင်းဒီဇင်ဘာလ၁၈ရက်ကနေ၂၀ရက်အထိကြောက်ဖြူမြို့မှာကျင်းပနေတဲ့ရခိုင်ပြည်လုံးဆိုင်ရာအရက်ဖတ်လူမှုရေးအသင်းဖွဲ့များဖိုရမ်မှာတက်ရောက်လာကြတဲ့အသင်းဖွဲ့တွေကပြောကြားခဲ့ကြတာဖြစ်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ၃ရက်နေ့ကပြည်ထောင်စုလွှတ်တော်မှာယထာပို့ဆောင်ရေးဝန်ကြီးဌာနဒုဝန်ကြီးဦးမြင့်သိန်းကကြောက်ဖြူအထူးစီးပွားရေးဆောင်စီမံကိန်းကိုမြေဧက4000ကျော်မှာစတင်အကောင့်ထည့်ဖော်မဲ့အကြောင်းကိုတင်ပြခဲ့ပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးဒီလိုပမာဏကြီးမားတဲ့စီမံကိန်းမျိုးကိုတက်တန်းကုန်ကန်ဤအစိုးရကလက်ကျန်တက်တန်းတွင်မှာအားချင်းအကောင့်ထည့်ဖော်မဲ့အစားနောက်တက်လာမဲ့အစိုးရတက်ကသာကင်တွယ်ဆောင်ရွက်တင်တယ်လို့ရခိုင်ပြည်နယ်မှာအခြေစိုက်ပြီးလူမှုရေးနဲ့သဘာဝပတ်ဝန်းကျင်ရေးရာလုပ်ငန်းတွေလှုပ်ဆောင်နေတဲ့ဝန်လက်ဖောင်ဒေးရှင်းကဒါရိုက်တာကိုခိုင်ကောင်းဆန်ကပြောပါတယ
်ဒီလေက4000ကျော်ပေါ့နော်ဒီစီးပွားရေးဆောင်တဲ့အဲ့တော့ဒီလေသမားတွေကိုချိုတင်ကြီးလိုက်အပြီးပေးတာတွေဘာမှမရှိဘူးပေါ့ဒီအစိုးရကသူထင်ရလုပ်မယ်အဲဒါမျိုးဟာမကြည့်သင့်ဘူးကျွန်တော်တို့အခုတည်းကဒီတက်လာမယ်အစိုးရကပဲဒါကိုလှုပ်ဆောင်တော့ဖို့လိုအပ်တယ်အခုကကျွန်တော်တို့ဒီအစိုးရကဒီအကြောင်းလေးသိခံနေမှာဒါကြီးကိုဇွတ်ဟိုအတန်းတင်းပြီးတော့မှလက်တော်မှာတင်းတယ်လို့ဖြစ်နေတယ်။ခြေက၄လောက်ကျော်ကလေသမားတွေကိုမြင်လာကြည့်တွေ၊ကြော်ကြည့်တွေနောက်တကချိုးတင်မိလိုက်ကြည့်တွေဒီနိုင်ငံတကာဒီဌာနတိုင်းသားများရဲ့အခွင့်အရေးတွေနဲ့ဆက်ညင်ပြီးတော့မှလှုပ်ဆောင်နေတာဖြစ်တယ်ပေါ့။အဲ့တော့ဒီလုံနဲ့ငါတက်ရတဲ့အစီအရာကပဲဒီသူတွေကိုခြားခြားပြီးတော့လှုပ်ဆောင်ဖို့လိုအပ်တယ်ဆိုတာကိုလေကျွန်တော်တို့ပြောချင်ပါတယ်ခင်ဗျ။
ဒါအပြင်လက်ရှိအစိုးရဟာကြောက်ဖြူအထူးစီးပွားရေးဆောင်စီမံကိန်းအကောင့်ထည့်ဖော်ရမှာပွင့်လင်းမြင်သာမှုမရှိတဲ့အကြောင်းကိုကြောက်ဖြူဒေသခံတဦးဖြစ်တဲ့ကိုထင်လင်းကလည်းအခုလိုပြောပြခဲ့ပါတယ်
။ပွင့်လင်းမြင်သာစွာဘာတစ်ခုမှမရှာပြဘူး။အခုရှိရှိလေးကျွန်တော်တို့က SEZ ဆိုတာမေဒေနီယာကစကြည့်ဒေနီယာမှာစုမယ်အိယာကဘယ်လောက်ကြီးအပြည့်အဝရှိတယ်ဆိုတာကျွန်တော်ဒေသကလူတွေတယောက်မှမသိသေးဘူး။
ကြောက်ဖြူအထူးစီးပွားရေးဆောင်စီမံကိန်းကိုအကောင့်ထည့်ဖော်ဖို့2009ခုနှစ်နဲ့2011ခုနှစ်တင်မှာတရုတ်နိုင်ငံမှာအကြီးဆုံးကုမ္ပဏီတစ်ခုဖြစ်တဲ့ CITIC Group ကုမ္ပဏီနဲ့မြန်မာအစိုးရကြားနားလည်မှုစာချုပ်လွှာတွေလက်မှတ်ရေးထိုးခဲ့တာပါဒီစီမံကိန်းမှာရင်းနှီးစိတ်ကမ်းယထာလန်လေဆိပ်နဲ့စက်မှုဇုံတွေပါဝင်ပြီး2011ခုနှစ်မေလကထုတ်ပြန်ခဲ့တဲ့ကုမ္ပဏီရဲ့ကဏ္ဍဦးလေ့လာချက်တွေအရစုစုပေါင်းစီမံကိန်း area ဧက3000အထိပါဝင်ပြီးကနအူးစင်မာရင်ဒေါ်လာဘီလီယံနဲ့ချီပြီးကုန်ကြမယ်လို့ဖော်ပြခဲ့ပါဗျ။ဒီစီမံကိန်းနဲ့ဆက်ဆက်နေတဲ့ရွှေရင်နံနဲ့သဘာဝဓာတ်ငွေ့ပိုက်လိုင်းတည်ဆောက်မှုကြောင့်ကြီးရွာတွေနဲ့လယ်မြေဧရိယာအမြောက်များပြောင်းရွှေ့ပေးခဲ့ရပါဗျ။မြန်မာနိုင်ငံမှာရခိုင်ပြည်နယ်ကကြောက်ဖြူအထူးစီးပွားရေးဆောင်အပြင်ရန်ကုန်တိုင်းဒေသကြီးမှာတီလဝါအထူးစီးပွားရေးဆောင်စီမံကိန်းနဲ့တနင်္သာရီတိုင်းဒေသကြီးမှာဒဝဲအထူးစီးပွားရေးဆောင်စီမံကိန်းတွေကိုလည်းအကောင့်ထည့်ဖော်ဆောင်ရွက်နေပါဗျ။